ဆရာနာတိန်ပြည်ရန်ကုန်တိုင်းတွင်ကမြို့နယ်6ခုမှာဆေးရုံချုပ်ရေးကြီးညာခဲ့ပြီးတော့ပြစ်ခတ်ဖြိုခွင်းမှုတွေပြင်းထန်လာတာကြောင့်ပြည်သူတွေကြားမှာထိတ်လန့်ကြောက်ရွံ့မှုတွေကြေကြေပြင်းပြင်းခံစားနေကြရပါတယ်။လူများပြားလဲနေရာပြောင်းရွှေ့ကုန်ပြီလို့မြို့ကန်တချို့ကလည်းပြောပါတယ်။ကိုဝင်းမင်းဆက်တွေနေမြင်ပြင်ပြထားတာကိုနားဆင်နိုင်ပါတယ်ရှင်
။ဟုတ်ကဲ့ပြီးခဲ့တဲ့တနင်္လာနေ့ကနေစပြီးရန်ကုန်ကမြို့တချို့မှာဆေးရုံချုပ်ရေးစတင်လာတာပြစ်ခတ်ဖြိုခွင်းမှုတွေများလာတာကမကြုံသဘူးပါပဲလို့ရန်ကုန်မြို့ကန်ကိုဝဲတင်ကဆိုပါတယ်
။ရန်ကုန်တမျိုးလုံးမှာရှိနေတဲ့ကြီးကြီးလေးအများတော်စိုးရိမ်မှုတွေကအရှင်ဖြစ်နေတဲ့စာရင်ပို့ပြီးတော့မြင့်တက်လာတယ်။ဒီစိုးရိမ်မှုရဲ့ဖြုတ်ခွင်းမှုတွေကကျွန်တော်တို့ဒီအရှင်88ထက်တောင်မှပို့ပြီးတော့ကျင့်ထန်တယ်လို့ပြောမယ်အနေအထားရှိပါတယ်။အခြားမြို့ငယ်တွေမှာလည်းအဲ့လိုအခင်းကျင်းမှုတွေကိုတွေ့ရတဲ့အနေအထားရှိတယ်။
ကိုဝဲတင်ကပဲအရှင်1988ဒီမိုကရေစီအရေးချုပ်ခွဲခဲ့တဲ့အချိန်ကပိုပြင်းထန်လာပုံကို
အခုဟာကတော့အိမ်ထဲဝင်ပြီးတော့ဟိုနေမကောင်းတဲ့လူတွေဟိုဖြစ်တာပဲအစ်ကြီးငယ်ဝင်တွေ့နေဘာမှမဆိုင်နေနဲ့ထိုးတာချိန်ထားတယ်လေနောက်ဆုံးအဆင့်ကတော့ဒီလမ်းပိတ်နေထားတဲ့ကားတွေအစားအကုန်လုံးကိုထုတာတွေချိန်တာတွေခွဲရတယ်ဆိုတာဒါကလေးတွေလုံးမရဆိုလို့ရှိရင်ဒီလိုပဲဟိုအရေးကြီးဖြစ်နေတဲ့အခြေအနေကိုခင်းသိမ်းရမယ်ဆိုတဲ့ဟာလေပို့ပြီးဘောင်ကျော်ပြီးတော့လုပ်နေတဲ့အနေအထားမျိုးတွေကျွန်တော်တို့တွေ့နေရတော့ဗျာဆက်ဆက်ရှိတော့ကတော့ကျွန်တော်တို့ဆန္ဒပြတဲ့တွေကိုထပ်ပါဆက်ပြီးလို့ဒီလိုလိုက်တဲ့ပိတ်သက်ဆန်းခေါ်လာတာတော့ရှိတယ်။အခုဟာကတော့ဘာမှမဆိုင်ဘဲနဲ့တွတ်သူကိုစိုက်ကင်းနဲ့ဆံပေါင်းတဲ့လူကိုခေါ်ပြီးရိုက်လို့ရတယ်။ကားဆံပေါင်းရတဲ့လူကကားပေါ်ဆွဲရပြီးရိုက်လို့တော့နင်းနဲ့ကြိတ်ပုံစံမျိုးလုပ်နေတဲ့အခြေအထားမျိုးတွေ့ရတဲ့အတွက်ရန်ကုန်မြို့လူမှုတွေအနေနဲ့ကတော့ဒေါသထွက်တာတွေပါတယ်။စိုးရိမ်စိတ်တွေပို့ပြီးတော့မြင့်တဲ့နေရာတွေလည်းပါတယ်ပေါ့ဗျာ
။ဒီပေါ်ရန်ကုန်မြို့ထဲပိုင်းကအမည်မဖော်လို့သူအငိမ့်စားဝန်ထမ်းတူကလည်
းလိုက်လာမှကြတော့အိမ်ကိုလာလုပေးနေတဲ့ကောင်မလေးတွေအိမ်ရှိတယ်ဒီအဲ့တော့မလေးမေးကြည့်လိုက်တော့အမရေတဲ့သေတာမရဲ့အများကြီးပဲတဲ့ရေရေဆွဆွတတ်တာအမရေတဲ့အိမ်ရှိကမှမမီရဲဘူးပဲနောက်ခေတ်ကြောင့်လည်းမဝင့်နေရတယ်တဲ့အကုန်လုံးကြီးကောင်ချပြီးတော့တဲ့ဒါပြီးတော့သူတို့တွေကစက်ရုံနေပါသေးသူတို့မီးရှို့ရှို့ပြီးလို့ရှိရင်သူတို့ကတဲ့သူတို့ကတော့ကြည့်နေတာဟိုသူတို့သူကအဲ့ဒါလူလူရှို့တယ်ဆိုပြီးလုပ်တယ်တဲ့အဲ့ဒါလည်းသူတို့ပြောတယ်သူတို့ကလေဒီပါလဲလေမျိုးထဲမှာဆိုလို့ရှိရင်လေဝန်ထမ်းအထွက်ကြီးကိုများခေါင်းပြူမကြီးနဲ့တနက်နဲ့ထောင်ပြစ်တဲ့အကောင်ကြီးကပြောတာနော်အဲခေါင်းပြူရင်ခေါင်းကိုပြစ်တတ်တယ်အဲ့လိုပြောတာသိလား
အခုလိုချင်းချောက်ပြစ်ခတ်မှုတွေမြင်ပါလာတာကြောင့်ကြောက်ရွံ့မှုတွေများလာတာရဲ့အကျိုးတက်ကိုလည်းကိုဝင်းတင်က
အချို့အိမ်တွေဆိုလို့ရှိရင်ဘာမှမဆိုင်ဘဲနဲ့ကြောင်းပြင်းသွားတာလေဟိုတခင်ဒီလူတွေရဲ့စိတ်နဲ့ကံမဲ့ဥပဒေနဲ့လက်သက်တွေကိုအရန်ဆိုးရင်ပြီးတော့အကြောက်တရားတွေများပြီးတော့ကိုယ်နေရတဲ့အခြားသူတို့ရွာတွေကိုတောင်းပြကြတာရှိရင်ငယ်တွေကိုတောင်းပြကြတာရှိရင်အများကြီးဆိုင်တန်းလည်းမဟုတ်ပါဘူးကျွန်တော်တို့ဒီဘက်ဒုက္ခမှာကြောက်ကြတာပဲနဲ့လာတာဆိုင်ကောင်းလို့ဘဟန်းတို့အဲ့လိုဘက်တွေမှာတော့မှတချို့ကြောင်းဝင်ကြတာရှိတယ်ဗျာတော်ဝင်ယူနေတယ်မှာဆိုရှင်တို့မိသားစုအနည်းဆုံးမရှိဘူးတပေါင်းစော်တော့ကြောင်းပါလေ။
အငိမ့်စားဝန်ထမ်းအမျိုးသမီးကလည်း
ဒီညိုထဲမှာနေတော့ကြောက်တာပေါ့။ကြောက်တော့တချို့အိမ်တွေကဒီတိုက်ဆိုလို့ရှင်တချို့တွေကသူတို့ကားတွေနဲ့အတိကျွမ်းရှိတဲ့မျိုးတွေကိုသွားတယ်။ဒီတိုက်မှာတောင်လေအထက်တိုင်းမှာမျိုးရှိတော့စိတ်ပြီးတော့စံကောင်ကအမျိုးတွေလည်းကြောက်တာပဲအသက်80ကျော်ကြီးတွေအခုမနေရတော့သူတို့ကလည်းသူ့အနာကိုသွားတယ်။ညလည်းကောင်းကောင်းမအိပ်ရဘူး။သူတို့ကလေလှဲ့တော့လှဲ့နေတာပဲစကားရင်းနဲ့အခုဒီနေ့လှဲ့တော့တကားနဲ့ချောင်းကြည့်လိုက်တာလေကျောင်းကြီးလမ်းမပေါ်ပေါ့နော်။မိုင်တဲယုံရှိတယ်။ချွေးတုံဟိုဘက်ထောင်ကဂျန်းရှင်းနဲ့ဒီဘက်ဟိုဘက်ထိတ်တာမိုင်တဲယုံကမှန်နေကြီးပဲအဲ့မှန်တယ်သူကတနက်နေ့ပြစ်သွားတာဂျန်းရှင်းလမ်းမှာတပိတ်ကအမြင်ရှိတာ။မော်တင်ဂျန်းရှင်းလေအဲ့ဒါကိုလူတို့ကမြင်တယ်သူတို့ဖြစ်တာ
အခုလိုချိန်မှာလူလုံးတဲ့လူတို့ကပေးစိုးကြီးကိုဥတီလာမှာစိုးရင်နေရပြီလို့သုံးသက်သူတွေကဆိုနေပါတယ်ခင်ဗျ